Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတောတာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့2016ခုနှစ်ဒီဇင်ဘာလ23ရက်အင်္ဂါနေ့ညနေခင်း6နာရီခွဲနဲ့9နာရီအထိစီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းထိုမီတာ7925ရုပ်ကနေတိုက်ထုတ်လွှင့်နေပါပြီရှင်ကျမနန်းလာပါဒီကနေ့စီစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာပါရှင်ကျမခင်မြွှေပါအမေရိကန်ရွေးကောက်ခံသမ္မတထရမ့်ကသားတွေကိုလွှဲပြောင်းပေးမယ်လို့ဆိုတဲ့သူ့ရဲ့စီးပွားရေးလုပ်ငန်းတွေနဲ့အစိုးရအဖွဲ့ဝင်တွေရွေးချယ်မှုတွေနဲ့ပတ်သက်ပြီးတော့တိတ်မကြခင်သတင်းစာရှင်းလင်းပွဲလုပ်မယ်လို့ပြောထားပါတယ်။တခါရှမ်းပြည်မြောက်ပိုင်းမှာဖြစ်နေတဲ့ပြည်ပခတွေဟာနယ်စပ်တည်ငြိမ်ရေးကိုထိခိုက်စေတာကြောင့်သက်ဆိုင်ရာဒီအဖွဲ့အသီးသီးကငြင်းငြင်းချမ်းချမ်းအစွန်းတွေအဖြေရှာဖို့မြန်မာနိုင်ငံဆိုင်ရာတရုတ်သံမတ်ကြီးကတိုက်တွန်းလိုက်ပါတယ်။တောင်မြောက်ကိုရီးယားပေါ်နောက်ထပ်တံခတ်ပိတ်ဆို့မှုတွေချမှတ်သွားဖို့တောင်ကိုရီးယားအမေရိကန်နဲ့ဂျပန်နိုင်ငံတွေကအထူးကိုယ်စားလှယ်တွေသဘောတူထားပါတယ်။ဒီလိုထိတ်တဲရောက်နိုင်ငံတကာသတင်းတွေကိုကိုအောင်နဲ့အတူပြောပြပါမယ်ရှင်
။ကောင်းပါပါရှင်။ပေါ်တူဂီနိုင်ငံသားအန်တိုနီယိုဂူဒရက်စ်ဟာမနေ့ကတနင်္လာနေ့မှာတော့ကိုရောက်မြောက်ကုလသမဂ္ဂအတွင်းမှုချုပ်အဖြစ်ကျန်းသစ္စာကြိမ်းဆိုသွားပါတယ်။
This is a war in which nobody is winning. This is a war in which everybody is losing. This became a threat for everybody around the world. It's high time to put an end to this nonsense.
Antonio Guterres ပြောသွားတာပါရှင်။အပြည့်အစုံကိုတော့မကြခင်ကြားဖို့ရှိပါတယ်။ဒါအပြင်2019ခုနှစ်ဟာ American Civil and Pacific Data ဆက်ဆံရေးမှာခက်ခဲရှုပ်ထွေးတဲ့ကာလဖြစ်လာဖို့ရှိနေတဲ့အကြောင်းစကိုင်းတိုင်းဒေသကြီးမုံရွာမြို့အခြေဆိုင်သတင်းသမားသူအသက်ခံခဲ့ရတာကြောင့်နေသတင်းထောက်တွေရဲ့လုံခြုံရေးနဲ့ပတ်သက်ပြီးစိုးရိမ်မှုတွေရှိနေတာကြားတဲ့အကြောင်းနဲ့ဩစတြေးလျအခြေစိုက်စူပေါင်းတက္ကသိုလ်ကြီး OUA ကနေနေဆက်ဒေတာကတိုင်းရင်းသားလူငယ်တို့ဘွဲရခဲ့ကြတဲ့သတင်းတွေကိုကြားဖို့ရှိပါတယ်။ခုအရင်ဆုံးတော့ဒီကနေ့ညနေခင်းထိတ်တန့်ရသတင်းတွေကိုမခင်ဖြူတွေနဲ့ကိုအောင်တို့ကပြောပြပေးကြပါအောင်ရှင်
။အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကသားတွေကိုလွှဲပြောင်းပေးမယ်လို့ဆိုတဲ့သူ့ရဲ့စီးပွားရေးလုပ်ငန်းတွေနဲ့အစိုးရအဖွဲ့ဝင်တွေရွေးချယ်မှုတွေနဲ့ပတ်သက်ပြီးတော့သိမကြခင်အချိန်မှာသတင်းစာရှင်းလင်းပွဲလုပ်မယ်အကြောင်းပြောပါတယ်။သမ္မတတာဝန်တွေကိုအာရုံထားလှုပ်ဆောင်နိုင်ဖို့နဲ့အကျိုးစီးပွားဆိုင်ရာပြည်ပခါတွေမဖြစ်အောင်ရှောင်ရှားတဲ့အနေနဲ့ကမ္ဘာတဝန်းမှာရှိတဲ့သူ့ရဲ့စီးပွားရေးလုပ်ငန်းတွေကနေသူဘယ်လိုကင်းကွာအောင်နေမလဲဆိုတာကိုပြောကြမယ်။လောလောဆယ်မှာတော့ရက်နောက်ဆုတ်ထားတဲ့သတင်းစာရှင်းလင်းပွဲကိုမကျင်းပခင်ရက်ပိုင်းတွေအလိုပါပဲဒီတနင်္လာနေ့နောက်ပိုင်းတွေကသူ့ရဲ့ Twitter လူမှုကွန်ရက်စာမျက်နှာမှာအဲ့ဒါလိုရေးသားထားတာပါ။အကြောင်းအရာသေးစိတ်ကိုတော့လာမယ့်ဇန်နဝါရီလထဲမှာပြောမယ်လို့ Mr. Trump ရဲ့အကြံပေးသူကတနင်္လာနေ့မှာပြောပါရယ်။ဇန်နဝါရီလ20ရက်နေ့သမရအဖြစ်နဲ့တရားဝင်ကျန်းသစ္စာမကျိန်ဆိုခင်မှာသူ့ရဲ့စီးပွားရေးလုပ်ငန်းတွေကိုတားရဖြစ်ကြတဲ့ဒွန်နဲ့အဲရစ်အပြင်တခြားလုပ်ငန်းဆိုင်ရာအကြီးအကဲတွေလက်ထဲကိုလွှဲပြောင်းပေးသွားမယ်လို့မစ္စတာထရမ့်ကရေးထားတာပါသူ့ရဲ့သမရတက်တန်းကာလအတွင်းမှာဘလို့စီးပွားရေးသဘောတူညီချက်တင်မှလုပ်မှာမဟုတ်ဘူးလို့လည်းကတိပေးထားပါတယ်ဒါပေမဲ့ထရမ့်အနေနဲ့သူ့ပိုင်ကုမ္ပဏီတွေကနေဘယ်လောက်အတိုင်းအတာထိကင်းကွာအောင်နေမလဲဒါမှမဟုတ်သူပြောနေတဲ့သဘောတူညီချက်တွေဆိုတဲ့ကိစ္စမှာဘယ်လိုစီးပွားရေးလုပ်ငန်းမျိုးတွေပါဝင်မလဲဆိုတာရှင်းရှင်းလင်းလင်းမရှိသေးပါဘူးတရားရေးဆိုင်ရာကြွမ်းကျင်သူတွေကတော့ထရမ့်အနေနဲ့သမ္မတတာဝန်နဲ့သူ့ရဲ့ကိုယ်ပိုင်ဒီစီးပွားရေးလုပ်ငန်းတွေအကြအကျိုးစီးပွားဆိုင်ရာပြဿနာမဖြစ်အောင်ရှောင်ရှားခြင်းနဲ့ဆိုရင်ကမ္ဘာတဝန်းကသူ့ရဲ့စီးပွားရေးလုပ်ငန်းတွေကိုရောင်းချပေးရလိမ့်မယ်လို့ပြောဆိုထားပါတယ်ရှင်
။ထောင်လိုင်းအဖွဲ့ရဲ့နေစဉ်အစီရင်ခံမှုတွေကိုမလိုအပ်ဘူးလို့ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကပြောဆိုခဲ့မှုပေါ်သမ္မတဘရက်အိုဘားမားကတုံ့ပြန်လိုက်ပါတယ်။အကြောင်းအရာတွေတော်တော်များများကိုကြွမ်းကျင်နှံ့ဆက်သူတွေနဲ့စုဖွဲ့ထားတဲ့ဒီအမေရိကန်ထောင်လိုင်းရေးအေဂျင်စီတွေရဲ့အမြင်သဘောထားတွေကိုမသိဘူးဆိုရင်တော့မမြင်မဆန်းစန်တဝါဝါနဲ့လုံနေတယ်လို့ဖြစ်နေမယ်လို့သမ္မတအိုဘားမားကပြောပါတယ်။ထရီဗာနိုဝါရဲ့ The Daily Show အစီအစဉ်အတွင်းသမ္မတကအခုလိုပြောသွားတာပါ။ဒါအပြင်တရုတ်နိုင်ငံနဲ့ပတ်သက်တဲ့တပီတောင်မူဝါဒကိုတရုတ်နဲ့အပေးယူလုပ်ဖို့အသုံးမချသင့်ဘူးလို့ဥပမာအစိုးရအဖွဲ့ကပြောကြားလိုက်ပါတယ်။ကုန်သွယ်ရေးသဘောတူညီမှုလို့ဒီသဘောတူညီနိုင်မှုတွေမလုပ်ဘဲဘာကြောင့်အမေရိကန်ပြည်ထောင်စုကတပီတောင်မူကိုကျင့်သုံးနေတယ်လဲမသိဘူးလို့ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကတနင်္ဂနွေနေ့ကပြောကြားခဲ့တာနဲ့ပတ်သက်လို့အင်ဂျီရောပြောခွင့်ရဂျော့ချ်အာနက်စ်ကတနင်္လာနေ့မှာတုံ့ပြန်ပြောကြားခဲ့ပါတယ်။ထိုင်ဝမ်ကျွန်းဟာတရုတ်နိုင်ငံရဲ့ပိုင်နက်ဖြစ်တဲ့ဆိုတဲ့တရုတ်အစိုးရရဲ့ယက်တီချက်ကိုလက်ခံပြီး1989ခုနှစ်မှာအမေရိကန်ကတရမန်ဆက်ဆံရေးကိုတရုတ်နဲ့တရားဝင်စတင်လိုက်တာပါ။ရာသီဥတုပြောင်းလဲမှုတိုက်ဖျက်ရေးအီရန်နဲ့နျူကလ িয়ার ဆိုင်ရာသဘောတူညီမှုနဲ့မြောက်ကိုရီးယားအပေါ်တရုတ်ရဲ့ပြားပေးမှုတွေဟာအမေရိကန်နဲ့တရုတ်နိုင်ငံသားမကကဘာကြီးတစ်ခုလုံးအတွက်ဘုံအကျိုးမြတ်တွေဖြစ်တယ်လို့ဂျော့ချ်အာနက်စ်ကဥပမာပေးပြောကြားခဲ့ပါရခင်ဗျာ။
အလပ်ပေါ်မျိုးရှိချမ်းကသဘုံဖွဲ့တွေထိ ंछ ုပ်ရနေရတွေကိုစီးရီးယားအစိုးရတပ်ဖွဲ့တွေကပြန်လည်သိမ်းယူဖို့ကြိုးစားနေတဲ့ထိုးစစ်ဆင်မှုအတွင်းအစိုးရလိုလာတဲ့တပ်ဖွဲ့တွေကမြို့ရင်းရက်ကွက်၄ခုမှာရက်သားပြည်သူ82ယောက်ထက်မနည်းကိုတပ်ဖြတ်ခဲ့တယ်ဆိုတဲ့သတင်းတွေရထားတဲ့အကြောင်းကုလသမဂ္ဂကဒီကနေ့ပြောဆိုလိုက်ပါတယ်။ဒီသတင်းတွေအနေနဲ့ပတ်သက်ပြီးတော့အတီးပြုတ်ဖို့ခက်ခဲနေသေးပြီးဘယ်နေရာတွေမှာဖြစ်ခဲ့တယ်ဆိုတဲ့အတိအကျအခြေအနေကိုမသိရသေးတဲ့အကြောင်းလူခွေရေးဆိုင်ရာကုလသမဂ္ဂပြောခွင့်ရ Rupert Colville ကဒီကနေ့ဂျနီဗာမြို့မှာသတင်းတောက်တွေကိုပြောသွားတာပါ။ လူခွေရေးချိုးဖောက်မှုတွေနဲ့ပတ်သက်တဲ့စိုးရိမ်ချက်တွေရော့ပါစေဖို့အတွက်ကုလသမဂ္ဂဒါမှမဟုတ်နိုင်ငံတကာချက်ချင်းဒီအဖွဲ့ ICRC လိုနိုင်ငံတကာအဖွဲ့အစည်းတွေကိုအလပ်ပုံမျိုးအတွင်းအခြေအနေတွေကိုစောင့်ကြည့်လေ့လာခွင့်ပြုဖို့လဲမစ္စတာ Colvey ကတိုက်တွန်းထားပါတယ်ဒီကြောတွင်ဒီ ICRC အဖွဲ့ကစီးရီးယားနိုင်ငံအလက်ပုံမျိုးအရှိချမ်းကအရက်သားထောင်တဲ့ချီဟာဘယ်ကိုမှပြေးစရာလမ်းမရှိတဲ့အခြေအနေကိုရောက်နေတယ်လို့ဆိုပြီးတော့သတိပေးလိုက်ပြီးဒီဒုက္ခသည်တွေကိုကောက်ကွယ်ပေးဖို့တိုက်ခိုက်မှုတွေမှာပါဝင်နေကြတဲ့သူတွေကိုလည်းတိုက်တွန်းလိုက်ပါတယ်ရှင်
အီရန်နိုင်ငံအနောက်ပိုင်းကရေနံလုတ်ကွက်နှစ်ခုကိုရုရှားကဝင်ရောက်လုတ်ကန်ခွင့်ပြု၍ရုရှားနဲ့အီရန်ကြားဒီကနေ့နားလည်မှုစာချုပ်လာလက်မှတ်ရေးထိုးလိုက်ပါတယ်။အီရန်နိုင်ငံကိုရောက်ရှိနေတဲ့ရုရှားစွမ်းအင်ဝန်ကြီးအလက်ဇန်ဒါနိုဗက်နဲ့အီရန်ရေနံဝန်ကြီးဘိုက်ဂျန်နမ်ဒါဇန်ဂန်တို့တွေ့ဆုံဆွေးနွေးပြီးအီရန်နိုင်ငံပိုင်းရေနံကုမ္ပဏီနဲ့ရုရှားရေနံကုမ္ပဏီကြီး Gazprom တို့ကြားလက်မှတ်ရေးထိုးလိုက်တာပါ။Cheshma Kosh နဲ့ဒီချန်ဂူလဲရေနံမြေလောက်ကအတွင်းပနမကွင်းစင်းလေလာမှုတွေကိုလှုပ်သွားမှာပါအီရန်အရေးနျူကလ িয়ার အရေးကမ္ဘာအင်အားကြီးနိုင်ငံတွေနဲ့သဘောတူညီချက်ရယူပြီးတဲ့နောက်နှစ်ပေါင်းများစွာစီးပွားရေးပိတ်ဆို့တံခတ်မှုတွေရော့ချလာပြီးအခုအခါမှာတော့ဒီရေနံတိုးထုတ်လုပ်ဖို့အီရန်ကအရှိန်အဟုန်နဲ့ဆောင်ရွက်နေတာပါလွန်ခဲ့တဲ့နိုဝင်ဘာ30ရက်နေ့ကတော့ရေနံထုတ်လုပ်တဲ့နိုင်ငံတွေရဲ့ OPEC အဖွဲ့ဝင်တွေကကမ္ဘာတစ်လွှာရေနံဈေးနှုန်းချဆင်းနေတာကိုတားဆီးဖို့ရေနံကိုအကန့်အသတ်နဲ့သာထုတ်လုပ်တော့မယ်ဆိုပြီးတော့သဘောတူညီခဲ့ကြပါတယ်။ဒါပေမဲ့လည်းပိတ်ဆို့တန်ခတ်မှုကိုနှစ်ရှည်လာများခံခဲ့ရတဲ့အီရန်အနေနဲ့ဒီအခြေအနေကိုကာမိအောင်တခြားနိုင်ငံတွေထက်ပိုထုတ်လုပ်ခွင့်ပေးထားခဲ့ပါတယ်။ဇန်နဝါရီလ1ရက်နေ့ကနေစတင်ပြီးတော့အီရန်အနေနဲ့တရက်ကိုရေနံစီးပေါင်း3.8 တန်းအထိထုတ်လုပ်ခွင့်ပြုထားပြီးဒါဟာပိတ်ဆို့တန်ခတ်မှုမတိုင်ခင်ကထုတ်လုပ်တဲ့ပမာဏလည်းဖြစ်ပါရယ်ခင်ဗျာ။
ရှမ်းပြည်မြောက်ပိုင်းမှာဖြစ်နေတဲ့ပြိပက္ခရီဟာနေဆက်ဒေသတည်ငြိမ်ရေးကိုထိခိုက်စေတာကြောင့်သက်ဆိုင်ရာဘက်အသီးသီးကနေငြင်းငြင်းချမ်းချမ်းဆွေးနွေးအဖြေချကြဖို့မြန်မာနိုင်ငံဆိုင်ရာတရုတ်တန်အမတ်ကြီးဟုံးလျန်ကဒုတိယတက်မတော်ကာကွယ်ရေးဦးစီးချုပ်ဒုတိယဗိုလ်ချုပ်မူကြီးစိုးဝင်းနဲ့တွေ့ဆုံချိန်မှာတိုက်တွန်းခဲ့ပါတယ်။ပြိပက္ခမှာပါဝင်နေတဲ့အဖွဲ့အစည်းတွေအနေနဲ့အမြန်ဆုံးအပြစ်ခတ်ရစဲကြဖို့တိုက်တွန်းပြီးဒီမြန်မာနိုင်ငံမြောက်ပိုင်းရေးကိစ္စဟာအမျိုးသားပြန်လည်တင်းမြေရေးကိစ္စဖြစ်တာကြောင့်စစ်ပွဲတွေနဲ့ပြဿနာဖြေရှင်းလို့မရဘူးလို့တရုတ်တန်အမတ်ကြီးကပြောခဲ့တဲ့အကြောင်းကိုရန်ကုန်တရုတ်တန်ရုံးကသတင်းထုတ်ပြန်ထားတာပါ။တရုတ်နိုင်ငံအနေနဲ့မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးဖြစ်စဉ်နဲ့ညှိနှိုင်းဆွေးနွေးမှုတွေကိုဆက်လက်တွန်းအားပေးပြီးတော့အပြုသဘောဆောင်တဲ့အခမ်းအနားကနေဆက်လက်ပါဝင်မယ်လို့လည်းတရုတ်သံတမန်ကြီးကပြောဆိုထားပါတယ်။မြန်မာနိုင်ငံမြောက်ပိုင်းအခြေအနေဟာမြန်မာတရုတ်နယ်စပ်ဒေသငြိမ်းချမ်းတည်ငြိမ်ရေးအတွက်အရေးကြီးပြီးတော့မြန်မာနိုင်ငံဟာနိုင်ငံရေးနည်းလမ်းတွေနဲ့ဒီသက်ဆိုင်ရာပြဿနာရပ်တွေကိုဖြေရှင်းဖို့အလေးထားတဲ့အကြောင်းဒုတိယဗိုလ်ချုပ်မူကြီးစိုးဝင်းကလည်းပြန်လည်တုံ့ပြန်ဆွေးနွေးခဲ့တဲ့အကြောင်းတရုတ်သံရုံးကထုတ်ပြန်ထားပါတယ်။ပြည်ခဲ့တဲ့နိုဝင်ဘာလအတွင်းဖြစ်ခဲ့တဲ့ဒီမြောက်ပိုင်းမဟာမိတ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့မြမအစိုးရကြားတိုက်ပွဲတွေကြောင့်ထွက်ပြေးတိမ်းရှောင်ရတဲ့သူဒုက္ခသည်တောင်းကနန်းထိရှိပြီးတရုတ်နိုင်ငံတဲကိုရောက်သွားတဲ့ဒုက္ခသည်3000လောက်ရှိနေတာပါမြမတံမတော်အနေနဲ့ဒီမြောက်ပိုင်းမဟာမိတ်အဖွဲ့တွေကိုအကြမ်းဖက်အဖွဲ့တွေအဖြစ်သတ်မှတ်ဖို့လွှတ်တော်မှလည်းသိမ့်မကြခင်တော့ကအဆိုပြုခဲ့တာရှိပါတယ်ရှင်
Your American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီအမေရိကန်တန်ကနေအင်္ဂါတိညနေခင်းဒေသတွေသတင်းတွေကိုဆက်ပြီးတော့ပြောပြပေးသွားပါမယ်ရှင်။မြောက်ကိုရီးယားနိုင်ငံအပေါ်နောက်ထပ်တံခါးပိတ်ဆို့မှုအသစ်တွေချမှတ်သွားဖို့တောင်ကိုရီးယားအမေရိကန်နဲ့ဂျပန်နိုင်ငံတွေကမြောက်ကိုရီးယားနျူကလ িয়ার ဆိုင်ရာအထူးကိုယ်စားလှယ်တွေဒီကနေ့ပဲခရီးပြုလိုက်ကြပါရယ်။ဒီထဲမှာတော့ဒီနျူကလ িয়ার လုပ်ငန်းတွေအတွက်ငွေကြေးရှာဖွေပေးနေတဲ့မြောက်ကိုရီးယားရဲ့ကြောက်မီးသွေးတင်ပို့ရောင်းချမှုတွေကိုပိတ်ဆို့တံခါးဖို့ပါဝင်ပါရယ်။ဒီလိုတက်ခက်ရည်ရည်မှုတွေဘလောက်ထိအလုပ်ဖြစ်မဖြစ်အချိန်ပြည့်ကြီးကျက်စောင့်ကြည့်ပြီးတော့အချက်လက်တွေမျှဝေသုံးစွဲနိုင်မဲ့စနစ်တစ်ခုချမှတ်သွားဖို့ကိုလည်းတောင်ကိုရီးယားနိုင်ငံစိုးမျိုးတော်မှအထူးကိုယ်စားလှယ်တွေတွေ့ဆုံခဲ့ကြပြီးတဲ့နောက်မှာသဘောတူခဲ့ကြပါတယ်။ဒီနေ့အတွင်းမြောက်ကိုရီးယားကဒီနျူကလ িয়ার နဲ့မစ်ဆိုင်းတုံးကြီးဆက်သတ်မှုတွေလုပ်ခဲ့တာကိုတုံ့ပြန်တဲ့အနေနဲ့ကုလသမဂ္ဂလုံခြုံရေးကောင်စီကမြောက်ကိုရီးယားနိုင်ငံအတွက်အထူးကနိုင်ငံသားဝင်ွေအရေးမြင့်ဖြစ်တဲ့ဒီကြောက်ပြီးသွေးတင်ဖို့ရောင်းချမှုတွေကိုကန့်သတ်ပြီးတော့ပုံမှန်ပြည့်ထတဲ့တန်ခတ်ပိတ်ဆို့မှုတွေချမှတ်ဖို့တိတ်မကြခင်တော့ကမဲခွဲဆုံးဖြတ်ထားခဲ့တာပါဒီတန်ခတ်ရေးယူမှုတွေရဲ့ထိရောက်မှုအတိုင်းအတာကတော့မြောက်ကိုရီးယားရဲ့အရေးပါဆုံးမဟာမိတ်ဖြစ်ပြီးဒီမြောက်ကိုရီးယားကနေကြောက်ပြီးသွေးတွေကိုအဓိကဝယ်ယူနေတဲ့တရုတ်နိုင်ငံပေါ်မှာအများကြီးမူတည်နေတာပါရှင်
ကိုရန်ချန်စာကိုစော်ကားပြောဆိုဖို့ရည်ရွယ်ခဲ့တယ်လို့သူ့အပေါ်ဆွဆွဲပြောဆိုထားမှုအပေါ်ဂျကာတာအုပ်ချုပ်ရေးမှူးကဒီကနေ့ညင်းဆိုလိုက်ပါတယ်ဘာသာရေးအရာစော်ကားမှုကြောင့်တရားရုံးမှာအစစ်စစ်ခံနေရခြင်းအတွင်ကုလို့ပြောလိုက်တာပါမွတ်စလင်အများစုနေထိုင်တဲ့အင်ဒိုနီးရှားနိုင်ငံမှာဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်ပြီးတော့ဒါဟာစမ်းသပ်မှုတစ်ခုဖြစ်တယ်လို့လည်းရှုမြင်ကြတာပါ မက်ဆက်စီယုံပွဲတွင်သူ့ရဲ့ပြိုင်ဘက်ဟာကိုရန်ချန်းစာအုပ်ကိုအသုံးချခဲ့တယ်လို့ပြောဆိုမှုဟာတမင်ရည်ရွယ်ပြီးတော့စော်ကားပြောဆိုတာမျိုးမဟုတ်ကြောင်းတရုတ်ခရီးရန်တဦးဖြစ်တဲ့အုပ်ချုပ်ရေးမှူးဘဇူကီဂျဟာဂျာပါနာမားကပြောပါတယ်အခုလိုပြောဆိုခဲ့မှုအပေါ်သူကတောင်းပန်ပေမဲ့အမှားရင်းလုပ်ခဲ့တာမျိုးတော့မရှိဘူးလို့သူကညှင်းဆိုပါတယ်ရွေးကောက်ပွဲမဲဆက်စီယုံပွဲအတွင်းသူ့ပြိုင်ဘက်ကမွတ်စလင်တယောက်မဟုတ်သူကိုမဲမပေးသင့်ဘူးလို့အခွင့်အကောင်းယူပြောကြားခဲ့တဲ့အပေါ်တုံ့ပြန်တာဖြစ်တယ်လို့သူကပြောသွားပါတယ်ခင်ဗျာ
ဖိလစ်ပိုင်နိုင်ငံမှာကွန်မြူနီသဘုံတွေရဲ့ဩဇာလွှမ်းမိုးမှုရှိတဲ့ကျေးလက်ဒေသတွေမှာသဘုံတွေအနေနဲ့ပြစ်ခတ်ရဲ့ဆက်ရေးတက်တန်းတိုးနိုင်အောင်အဲ့ဒီဒေသတွေကအစိုးရတပ်ဖွဲ့တွေကိုရုတ်သိမ်းပေးဖို့သဘုံတွေဘက်ကတောင်းဆိုချက်ကိုဖိလစ်ပိုင်ကာကွယ်ရေးဝန်ကြီးကပယ်ချလိုက်ပါတယ်။ကျေးလက်ဒေသအားလုံးမှာတရားဥပဒေစိုးမိုးမှုရှိအောင်အစိုးရတပ်ဖွဲ့တွေကိုဆက်ပြီးတော့ထားသွားမှာဖြစ်ပြီးတော့ဒီ New People's Army သဘုံအဖွဲ့အနေနဲ့တိုင်းပြည်အတွင်းဒီဘယ်အရက်ဒေသကိုမှသူ့ပိုင်နယ်မြေအဖြစ်နဲ့ကျင်ညာလို့မရဘူးလို့လည်းဒီကာကွယ်ရေးဝန်ကြီး Delphin လိုရန်ဇာနာကဒီကနေ့ပြောဆိုလိုက်ကြပါဖိလစ်ပိုင်သမ္မတပြောထားတာကိုပြန်ကောက်ပြီးတော့ဖိလစ်ပိုင်နိုင်ငံအတွင်းမှာသူပိုင်နယ်မြေမရှိဘူးလို့မစ္စတာလိုရန်ဇာကဒီသဘုံတွေကိုပြောခဲ့တာပါသဘုံတွေဘက်ကလည်းအစိုးရအနေနဲ့သဘုံတွေပေါ်နှိမ်နင်းနေတာတွေကိုမရက်ပဲဒီသဘုံထိ ंछ ုပ်ရာနယ်မြေတွေကနေအစိုးရတက်တွေကိုလည်းပြန်ပြီးတော့မရုပ်သိမ်းဘူးဆိုရင်ဒါဟာပြစ်ခတ်ရဲဆဲရေးအဆုံးသတ်အောင်ဖိအားပေးရာရောက်သွားနိုင်ပြီးတော့တိုက်ခိုက်မှုတွေပြန်ဆလာနိုင်တယ်လို့သမ္မတဒူတာဒေးကိုကတိပေးပြောဆိုထားပါတယ်ရှင်
တန်ကိုရီးယားတောင်ပိုင်းမြို့ဦးဆန်းကစစ်ကန်တခုအတွင်ဒီကနေ့ပောက်ကွဲမှုတခုဖြစ်ပွားခဲ့တာကြောင့်စစ်သား20ကျော်တန်ရာရသွားတယ်လို့တန်ကိုရီးယားသတင်းအေဂျင်စီယွန်ဟပ်ကပြောပါရတယ်။ဒေသစံတော်ချိန်နေ့လယ်7:48မိနစ်လောက်မှာပောက်ကွဲမှုဖြစ်ပွားခဲ့တာပါ
nga ne nyat nei khin thait tan yaw tadin rwe go ma khin phyu thwe ne ko aung lo ga pyo pya pe khe da ba voa ga nei khu thau lwin pe ne de season rwe go internet sa myan na burmese.voanews.com ma lwin ne de a chein ne ta pyai ne tat yai na sin nai ma de shin a khu ro tadin saung ma rwe go sat tai tin pya pe twa ba me portuguese nai gan da antonio guterres ha ma nei ga tanin la nei ma ro ko yaw myaw kulatam ga a twin mu chou a phi chan tit sa chein so twa ba de portuguese ဝန်ကြီးချုပ်ဟောင်းလည်းဖြစ်ဒုက္ခသည်များဆိုင်ရာကုလသမဂ္ဂအကြီးအကဲလည်းဖြစ်လဲတာဝန်ထမ်းဆောင်ခဲ့ပူတဲ့ Mr. Guterres ဟာအလားအလာရှိသူတွေအများကြီးထဲကမှအခုလိုရွေးချယ်ခံခဲ့ရတာပါအပြည့်စုံကို VOA ကုလသမဂ္ဂသတင်းထောက် Margaret Bashia သတင်းပေးပို့ထားပါတယ်မအေးသနာကျော်ကပြောပြပေးပါမယ်ရှင
် Congratulations
ကမ္ဘာမှာပြည်ပခန့်တွေမဖြစ်ပေါ်လာအောင်လို့တားဆီးရေးအတွက်နိုင်ငံတကာအသိုက်အဝန်းကပို့ပြီးတော့အားဆိုင်လှုပ်ဆောင်ပို့လို့ရတယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အသစ်ဖြစ်တဲ့အန်တိုနီယိုဂူတာရက်စ်ကကျန်းသစ်စာချိန်ဆပြီးချင်းချင်းပဲပြောသွားပါတယ
် La prévention n'est pas un concept nouveau
ကာကွယ်တားဆီးရေးဟာဘာမှထူးခြားကြီးမြတ်တဲ့အလုပ်မဟုတ်ပါဘူးကုလသမဂ္ဂကိုတည်ထောင်ခဲ့သူတွေကျွန်တော်တို့ကိုခိုင်းသွားတဲ့ကိစ္စပါပဲဒီနည်းကလူသက်တွေကိုကယ်တင်နိုင်ဒုက္ခတွေကိုရှော့ပြစ်နိုင်တဲ့အကောင်းဆုံးနည်းပါဆိုတင်ကာကွယ်တားဆီးမှုမအောင်မြင်ဘူးဆိုရင်တော့ဒီပြည်ပခန့်တွေကိုဖြည့်ရှင်းမို့ကိုအားဆိုင်လို့ရပါတော့မယ
်မစ္စတာဂူတာရက်စ်ကဇန်နဝါရီလ1ရက်နေ့ကစပြီးတော့အပြည့်အဝတာဝန်လွှဲပြောင်းယူမှာဖြစ်ပြီးအခုအချိန်ကဒုတိယကမ္ဘာစစ်နောက်ပိုင်းဒုက္ခသည်အများဆုံးနဲ့ရွှေ့ပြောင်းနေထိုင်သူပြည်ပခန့်ဖြစ်နေခြင်းစစ်ပွဲပေါင်းများစွာအကြမ်းဖက်မှုပြဿနာဥရုယာသည်ပြောင်းလဲမှုဒီလိုမျိုးအကြက်အဲပေါင်းစုံဖြစ်ပေါ်နေခြင်းဖြစ်ပါတယ်သူဦးစားပေးလှုပ်ဆောင်တဲ့ကိစ္စကတော့အစီရီးယားစစ်ပွဲဆိုတာတန်တရားဖြစ်စရာမလိုပါဘူး
This is a war in which nobody is winning This is a war in which everybody is losing This became a threat for everybody around the world It's high time
စစ်ပွဲကဘယ်မှမမနိုင်မရတဲ့စစ်ပွဲပါအလုံးရှုံနေကြတဲ့စစ်ပွဲပါဒီဖြစ်ရက်ကတကဘာလုံးအတွက်လည်းအနေရကြီးတရပါပဲဒီအတိတ်ပဲမရှိတဲ့ကိစ္စကြီးကိုအဆုံးသတ်ဖို့အလုံးတင်ဆုံးအချိန်ပါပဲ
ဒီလောက်ကမှဒုတိယ၅နှစ်သက်တမ်းကုန်မဲ့ကုလသမဂ္ဂအတွင်းမှုချုပ်ဘန်ကီမွန်ကိုကုလအဖွဲ့ဝင်နိုင်ငံတွေကဂုဏ်ပြုစကားပြောကြားပြီးအချက်အသေးတွေပုံများလာတဲ့အချိန်မှာကုလသမဂ္ဂကိုအကောင်းဆုံးဦးဆောင်ပေးခဲ့တာအတွက်ချီးကျူးသွားကြပါတယ်။မစ္စတာဘန်ကတော့စစ်ပွဲလွန်တောင်ကိုရီးယားနိုင်ငံမှာကလေးရွယ်သူ့ကိုကူညီစောင့်ရှောက်ခဲ့တဲ့ကုလသမဂ္ဂကိုအထူးသတိရနိုင်မယ်လို့ပြောပါတယ်
။ For me the power of the United Nations was never abstract or academic.It is a story of my life and many
children. ကျွန်တော်ကကုလသမဂ္ဂရဲ့ဩဇာအာဏာကအကောင့်ထဲမရှိတကယ်လက်တွေ့မကျတဲ့အရာမဟုတ်ပါဘူး။အဲ့ဒါကကျွန်တော်နဲ့ကိုရီးယားပြည်သူအများပြားဘဝကိုပုံဖော်ပေးခဲ့တာပါ။ဒီကမ္ဘာလုံးကတန်းပေါင်းများစွာတဲ့လူတွေ၊ကလေးတွေ၊ကောင်လေးတွေ၊ကောင်မလေးတွေရဲ့ဘဝတွေကိုဩဇာတရားမှုရှိစေခဲ့တာပါ
။ဇန်နဝါရီလလည်းမှာတော့မစ္စတာဘန်ကသူ့ရဲ့မွေးရဲ့ကိုရီးယားကိုပြန်မှဖြစ်ပြီးအဲ့မှာသူသမရနေရာအတွက်ဝင်ရွေးခံမယ်လို့အများကခံမှန်းနေကြပါရဲ့ရှင်။
မအေးတနာကြောတင်ပြသွားတာပါခုတော့2019ခုနှစ်မှာပစိဖိတ်ဒေသနဲ့အမေရိကန်တို့ဆက်ဆံရေးဘယ်လိုရှိဆက်မလဲဆိုတာတင်ပြပါမယ်အမေရိကန်စစ်ဖက်ရဲ့ပစိဖိတ်ဒေသဆက်ဆံရေးမှာ2019ခုနှစ်ဟာခက်ခဲရှုပ်ထွေးတဲ့ကာလဖြစ်လာဖို့ရှိနေပါတယ်အဲ့ဒီဒေသမှာအမေရိကန်စစ်ဖက်ရင်ဆိုင်ရမယ့်အခြေအနေတွေထဲကတချို့အကြောင်းပင်တဂွန်စစ်ဌာနချုပ်ဆိုင်ရာ VOA သတင်းထောက်ကာလာဘတ်ရဲ့သတင်းလွှာကိုကုကြကြောသိန်းကတင်ပြထားပါတယ်ရှင်
နိုင်ငံငါရေချောင်းလိုင်းဆက်ပွင့်နေစီဘူးလုံနေချိန်မှာရန်လူရဲတရုတ်နိုင်ငံကြီးကချင်းချောက်မှုတစ်ခုဘာကြောင့်ဖြစ်နေလဲဆိုတာမြင်ဖို့ကလွယ်ပါတယ်။ဒါပေမဲ့ဖိလစ်ပိုင်နဲ့မြောက်ကိုရီးယားလိုနိုင်ငံလေးတွေကပစိဖိတ်ဒေသမှာလှုပ်ခတ်မှုကြီးတွေဖြစ်အောင်လုပ်နေကြတာပါ။ Brookings Institution က Michael O'Hanlon ကအခုလိုပြောပါတယ်
။ North Korea President Obama has just said to Mr. Trump that this is in fact perhaps the
sort of ဒေသအနေအရီထဲမှာမြောက်ကိုရီးယားရေးဟာအပြည့်အဝနားလည်မှုအနည်းဆုံးကိစ္စဖြစ်နိုင်နေဆိုတာသမ္မတအိုဘားမားကမစ္စတာထရမ့်ကိုပြောထားပါဗျ
။မြောက်ကိုရီးယားဟာတနစ်ကိုနျူကလ িয়ার လက်နက်6ခုအထိတည်ဆောက်နေတယ်လို့ကြွမ်းကျင်သူတွေကဆိုပါတယ်။အဲဒီလက်နက်တွေကိုပြစ်ခတ်နိုင်စွမ်းရှိနေပြီလို့အမေရိကန်စစ်ဖက်အကြီးတန်းတာဝန်ရှိသူတူကပြောပေမဲ့ပြစ်မှတ်ကိုမှန်အောင်ပြစ်နိုင်စွမ်းတော့အခုထိမရှိသေးပါဘူး။ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေဒီနေ့အစောပိုင်းမှာတက်လာခဲ့တဲ့ကအမေရိကန်ရဲ့ကာလာရှီမဟာမိတ်ဖိလစ်ပိုင်ကအမေရိကန်နဲ့ဆက်ဆံရေးလျှော့ချဖို့လှုပ်လာပါတယ်။နှစ်စဉ်လုံးနေကြကုန်းရည်နှစ်သွဲကာကွယ်ရေးစွမ်းရည်ဆိုင်ရာပူးတွဲစီရေးလေ့ကျင့်မှုတွေကိုနောက်နှစ်မှာတော့ဘေးအန္တရာယ်ဆိုင်ရာကူညီကယ်ဆယ်ရေးအတွက်ဖဲဦးတည်ပြီးပြောင်းလဲလေ့ကျင့်သွားမယ်လို့အမေရိကန်ရေတပ်နဲ့မရိန်းတပ်တာဝန်ရှိသူတွေက VOA ကိုပြောပါတယ်ကြီးတပ်အနေနဲ့လည်းတိုက်ပွဲဝင်အသင့်လေ့ကျင့်မှုကနေလူသားပေးဒုက္ခအကူအညီပေးရေးပိုင်းကိုဖိလစ်ပိုင်နဲ့ပူးတွဲပြီးနောက်နှစ်မှာပြောင်းလဲလေ့ကျင့်သွားဖွယ်ရှိတယ်လို့အမေရိကန်ကြီးတပ်ဒုတိယဗိုလ်ချုပ်ကြီးStephen Lanzer ကပြောပါတယ
် We're still working with the Philippines right now. We may have to make some adjustments based on operations in the Philippines.
ဖိလစ်ပိုင်နဲ့ကျွန်တော်တို့ကြာဆက်ပြီးတော့ပြောဆိုနေသေးပါဖိလစ်ပိုင်ကလုပ်ငန်းတွေအပေါ်အခြေခံပြီးအပြောင်းအလဲတချို့လုပ်ရနိုင်ချေရှိပြီးတော့ဒီအတွက်ပြင်ဆင်ထားပါတယ
်ပစိဖိတ်ဒေသတွင်းအမေရိကန်ရေတပ်ချထားတာကတော့အားကောင်းသေးပါရေတပ်ကလေယာဉ်တင်သင်္ဘော၄စင်းရှိပါတယ်ပစိဖိတ် Pathways လို့ခေါ်တဲ့လက်နက်ကြီးပိုင်းစီးရေးလေ့ကျင့်မှုတွေကိုတောင်ကိုရီးယားဖိလစ်ပိုင်ထိုင်းတို့အပြင်ပထမဆုံးအကြိမ်ဖြစ်ကမ္ဘောဒီးယားပါပါဝင်ပြီးအမေရိကန်ကြီးတပ်ကလုပ်နေပါတယ်။နောင်လုံးမဲ့ Pathway ဆက်ဆင်ရေးမှာပါဝင်ဖို့ဗီယက်နမ်ကလည်းပြောထားတယ်လို့ဒုဗိုလ်ချုပ်ကြီးလန်ဇာကပြောပါတယ်
။ You want to be there to deter. You want to be there to avoid conflict and really to avoid miscalculation. And I think
and you does see ဘူးလိပခနဲ့တွဲချက်လွဲချော်မှုတွေကိုရှောင်ရှားဖို့အဲ့ဒီမှာရှိရပါမယ်။အဲ့ဒီမှာကျွန်တော်တို့ရှိနေတာကပစိဖိတ်ဒေသဟိုဘက်ထိရေးပါတယ်လို့ကျွန်တော်ထင်ပါတယ်။ပစိဖိတ်ဒေသမှာထိတွေ့ဆက်ဆံတာကိုကျွန်တော်မားမိတ်တွေအတိအမှတ်ပြုတယ်ဆိုတာကျွန်တော်သိပါတယ်
။အန်ဒရယ်ကြကြိမ်တွေမှာလက်တွဲလုပ်နိုင်ဖို့နိုင်ငံတွေပြင်ဆင်တာမှာနိုင်ငံစုံစီရေးလေ့ကျင့်မှုတွေဟာအထူးအရေးပါတယ်လို့ဒုဗိုလ်ချုပ်ကြီးလန်ဇာကပြောပါတယ်ခင်ဗျာ
။ဆောရရှင်များရှင်။လာမယ့်2020အတွင်းမြန်မာနိုင်ငံဟာစင်ကာပူထက်ကျော်ပြီးတော့တိုးတက်ရမယ်လို့ပြီးခဲ့တဲ့စင်ကာပူနိုင်ငံခီးစဉ်တွင်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကပြောကြားခဲ့ပါတယ်။ဒီပြောဆိုချက်ဟာလက်တွေ့ကျပြီးဖြစ်နိုင်ခြေရှိတယ်လို့ VOA သောတာရှင်တွေကယူဆပါသလား။စင်ကာပူကိုအနှစ်20အတွင်းကျော်တက်နိုင်မှုဖြစ်နိုင်ခြေဘလောက်ရှိပါသလဲ။မဖြစ်နိုင်ဘူးဆိုရင်တော့ဒေါအောင်ဆန်းစုကြည်ကဘာကြောင့်အဲ့ဒီလိုပြောတယ်လို့ယူဆပါသလဲ။အခုလာမယ့်အင်္ဂါနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ဒီအစီအစဉ်မှာဓာတ်ရိုက်ပါဝင်ဆွေးနွေးခြင်းရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပေးပို့ထားစီလိုပါတယ်။ကိုယ့်ရဲ့ဆွေးနွေးချက်ကိုစာသားနဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VOA ရဲ့ဖုန်းနံပါတ်က1-239-382-555လေးဖြစ်ပြီးတော့အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါလိမ့်ရှင်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ရှင်။
ဒီကနေ့ညတရက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်ခုတော့ပြည်ရင်းသတင်းတွေဖက်ဆက်ရအောင်ပါစကိုင်းတိုင်းဒေသကြီးမုံရွာမြို့အခြေဆိုင်သတင်းသမားအတူအသက်ခံခဲ့ရတာကြောင့်နေသတင်းထောက်တွေရဲ့လုံခြုံရေးနဲ့ပတ်သက်ပြီးတော့အစိုးရမှုတွေရှိနေကြပါတယ်အခုလိုမုံရွာသတင်းထောက်အသက်ခံရတဲ့ဖြစ်စဉ်ဟာဘာကြောင့်လဲဆိုတာမသိရသေးပေမဲ့နေသေးတဲ့ချို့မှာသတင်းထောက်တွေအပေါ်ချိန်ချောက်မှုတွေရှိတာကြောင့်သတင်းထောက်တွေရဲ့လုံခြုံရေးပိုင်းမှာအားနည်းချက်တွေရှိနေတယ်လို့ရှုမြင်ကြတာပါဒီအကြောင်းဆက်သွယ်မေးမြန်းထားတဲ့ VOA သတင်းထောက်မမေခါကပြောပြပေးမှာပါရှင်
စကိုင်းတိုင်းဒေသကြီးမုံရွာမြို့အောင်ချမ်းသာရက်ွက်နယ်မြို့တိရက်ွက်အကြား မုံရောက်ခောက်ကွင်းအနီးမှာရှိရဲပြည်တော်စုလမ်းမကြီးပေါ်မှာဒီနေ့မနေ့တနားရီအချိန်ခန့်ကမုံရွာခြေစိုက်သတင်းတောက်တဦးဖြစ်တဲ့ကိုစိုးမိုးထွန်းရဲ့ရုပ်အလောင်းကိုတွေ့ရှိခဲ့ရတာဖြစ်ပါတယ်။လက်ရှိကိုစိုးမိုးထွန်းအသက်ခံရမှုနဲ့ပတ်သက်ပြီးမုံရွာမြို့မှာရဲစခန်းကဒူရဲမှုတိမ့်ဆွေမြင့်ကအမှုနဲ့ပတ်သက်ပြီးအခုလိုပြောပြပါတယ်
။နေရရတော့သူ့ကိုတယောက်သမို့နှစ်ယောက်ဆက်ပို့တဲ့သူကနေယူရမှာဒီတုံးနဲ့ရိုက်တယ်။အနေသားနဲ့လည်းတွေ့ရတဲ့ဥစ္စာပဲရှိပါပြီ။ကျွန်တော်တော့ဒီမုံရမှာဘောနော်သူ့မှာတိတ်ပြီးတော့မှရှားဟိုဝစိုးထွန်းမှာပြန်နေရန်ရည်ရစာကြီးတော့မရှိပါဘူ
းအသက်ခံရတဲ့သတင်းတော့ကိုစိုးမိုးထွန်းဟာဥကောင်းပေါက်ပြင်းနဲ့မျက်နာညိုမဲဖူယောင်တန်းရရီနဲ့အဲ့ဒီနေရာမှာလှုပ်ကြံတက်ပြက်ခံရတာဖြစ်ပြီးဒီနေရာမှာအနှိတ်ခမ်းကာရာအိုကေခန်းမတွေအများဆုံးတည်ရှိရာပတ်ဝန်းကျင်နေရာဖြစ်တာကြောင့်တက်ခံရတဲ့အခြေအနေတွေဟာရှုပ်ထွေးနေရာဆဲဖြစ်တယ်လို့မုံရွာဒေသခံအချို့ကတုံ့တက်လျက်ရှိပါတယ်သတင်းတော့ကိုစိုးမိုးထွန်းဟာအရင်ကဟွန်နျူးချာနယ်ရဲ့မုံရွာအခြေစိုက်သတင်းထောက်ဖြစ်တာဝန်ထမ်းဆောင်ခဲ့ပြီးမကြာသေးခင်ကမှ Weekly 11နေ့စဉ်သတင်းစာကိုပြောင်းလဲတာဝန်ထမ်းဆောင်ခဲ့သူတဦးဖြစ်ပါတယ်။လက်ရှိချိန်မှာတော့အမှုကစုံစမ်းစစ်ဆေးနေဆဲဖြစ်ပြီးလူတက်မှုပုံမှဖြစ်တဲ့ပုံမှ300နှစ်နဲ့ဒီအမှုကိုအမှုဖွင့်အရေးယူထားတယ်လို့မုံရွာမြို့မှရဲစခန်းကဒူရဲမှုကပြောပါတယ်။အခုချိန်ထိတော့သတင်းကိစ္စကြောင့်အခုလိုလှုပ်ကြံခြင်းခံရတာဟုတ်မဟုတ်ဆိုတာကိုတေချာတိကျစွာပြောဆိုနိုင်ခြင်းမရှိသေးပေမဲ့နေကန်သတင်းထောက်တွေရဲ့လုံခြုံရေးဟာလည်းအထူးစိုးရိမ်ပွဲရာရှိနေတယ်လို့တေဆုံးသူကိုစိုးမိုးထွန်းရဲ့တငယ်ချင်းဖြစ်သူမုံရွာကေဇက်ဂျာနယ်မှာတာဝန်ခံအယ်ဒီတာကိုသက်ကပြောပြပါဗျာ။ရန
်ကုန်နယ်သားတွေရောသူကိစ္စကကျွန်တော်တိတ်အဲ့ဒါကြီးတော့မသိရဘူးကွာ။ဟိုသူကလည်းနည်းနည်းဟိုတူတူဝဝနေနေရတူတော့じゃအခုလိုမျိုးကြီးလုတ်တရက်ကြီးဒီလိုမျိုးတရင်ချလာတော့ကျွန်တော်ငယ်ဆိုတော့じゃတင်းတော့ကလက်ချိုးညီလေးရတဲ့အနေထားမှလည်းရှိရဗျ။အဲ့တော့ဒီလိုမျိုးဟိုဖြစ်စင်နေရကျွန်တော်နဲ့အရန်ကြီးတက်လာပါပြီလားပေါ့ပြီးတော့လေဟိုဒီလိုမျိုးကြီးဖြစ်လာနိုင်မှာလားဆိုတော့ကိုယ်ရင်ဖြစ်လာမှုပြီးတော့တော်တော်များများတော့ရှိလာတာပေါ့လက်ရှိကျွန်တော်တို့ဒီပုံပုံမှန်နေသားမှာတော့ထိကြောက်တဲ့ဟာတော့မရှိနေဘူးကြာကျွန်တော်တို့ယူတဲ့နေသားတွေမှာတော့မရှိကြဘူးကြာ
သတင်းမီဒီယာကောင်စီအဖွဲ့ဝင်တဦးဖြစ်တဲ့သတင်းတော့ကိုမြင့်ကျော်ကလည်းပြည်တွင်းသတင်းတော့တွေမှာကြုံတွေ့နေရတဲ့လုံခြုံရေးပိုင်းအားနည်းမှုတွေနဲ့ပတ်သက်ပြီးသူကခုလိုပြောပြသွားပါတယ
်တွေ့ရတရားရှင်စုံမုံမှုရှိတာတော့တနိုင်ငံလုံးတန်းဆောင်နေတာနဲ့ဖြစ်နေတဲ့ကိစ္စပါအဲ့မဲ့တရင်သမားတွေကတော့အဲ့ဒီမှာမှတရင်လို့လုပ်ရင်ဒီထက်ပိုပြီးတော့အနေကပုံပြရတဲ့သဘောရှိတယ်။ရဲတို့ကတော့ဒီထက်ပိုပြီးတော့ဗီဒီယိုတိုက်ပြီးတော့ကာကွယ်ပေးတင်တာပေါ့နော်
။ CPJ လို့ခေါ်တဲ့ Journalist Network ကနေထုတ်ပြန်ထားတဲ့အရာ1992ခုနှစ်ကနေ2016အထိကဘာတဝန်းလုံးမှာတရင်စာစရာ1200ကျော်ဟာတရင်ရယူခဲ့မှုတွေကြောင့်အသက်ခံခဲ့ရတယ်လို့ဖော်ပြထားပါတယ်။လက်တလုံးမြန်မာနိုင်ငံမှာလေပြီးခဲ့တဲ့လပိုင်းလောက်ကတပိန်ချင်းမြို့အခြေဆိုင်သတင်းစာဆရာတဦးဖြစ်တဲ့ကိုတင်စောဦးကိုတစ်မှောင်ကိုထုတ်လုပ်သူတွေကချိန်ချောက်မှုတွေရှိလာတာကြောင့်အခြားမြို့ကိုမိသားစုအလိုက်ရှောင်တိန်ရတာမျိုးတွေကြုံတွေ့ခဲ့ရပါတယ်ဒီလိုချိန်ချောက်မှုတွေကြုံတွေ့နေရပေမဲ့အစိုးရတာဝန်ရှိသူတွေအနေနဲ့ကဒီအပေါ်မှာအလေးထားမှုအားနည်းနေသေးတာကြောင့်အလေးနက်ထားပေးဖို့သတင်းမီဒီယာအဖွဲ့တွေကအစိုးရကိုတိုက်တွန်းမှုတွေလှုံ့ဆော်နေပါတယ်အခုအသက်ခံခဲ့ရတဲ့သတင်းတော့ကိုစုံမိုးထွန်းမှာဇနီးတဲ့နဲ့မူလာတန်းအရွယ်ကြောင်းတက်နေတဲ့တားတဦးတို့ကြံရှိခဲ့ပါတယ်ရှင်
မမေခတင်ပြသွားရပါရှင် VOA မြန်မာပိုင်းကနေအင်္ဂါနေ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်သောတာရှင်များရှင် Australia အခြေစိုက်တက္ကသိုလ်ကြီးခုနှစ်ခုကစုပေါင်းဖွင့်ထားတဲ့ OUA လို့ခေါ်တဲ့ Open University Australia ကနေရိုးရိုး BA ဘွဲ့မဟာဘွဲ့နဲ့ Diploma သင်တန်းတွေကိုပြည်ရင်းတိုင်းရင်းသားဒေသများနဲ့နေဆက်ဒေသကမြန်မာကျောင်းသားရှိဦးတက်ရောက်အောင်မြင်ခဲ့ကြပါတယ် Time မြန်မာနေဆက်မှာကျင်းပတဲ့ဘွဲ့နှင်းသဘင်အခမ်းအနားကို OUA ကပါမောက်ခရီလာရောက်ပြီးတော့ဘွဲ့လက်မှတ်ပေးအပ်ခဲ့ပါတယ်အပြည့်စုံကတော့ Time ကနေ VOA သတင်းထောက်မအေးအေးမကတင်ပြပို့ထားပါရရှင
်။ Australia နိုင်ငံအခြေစိုက်တက္ကသိုလ်ကြီးခုနှစ်ခုကနေစုပေါင်းဖွင့်ထားတဲ့ OUA လို့ခေါ်တဲ့ Open University Australia ကနေပညာသင်ဆုတွေကိုပြည်တွင်းနေတိုင်းရင်းသားဒေသတွေနဲ့နေဆက်မှအခြေစိုက်တဲ့လူမှုအခြေပြုအဖွဲ့အစည်းတွေမှာတာဝန်ယူခဲ့ကြသူတွေကိုပညာသင်ဆုတွေပေးခဲ့တာပါ။ဒီထဲကထူးခြားသူတွေကိုရွေးချယ်ခဲ့ပြီးတဲ့နောက် online အဝေးသင်စနစ်နဲ့ Australia ကျောင်းတွေရဲ့စံချိန်စံညွှန်းတွေအတိုင်းသင်ကြားပေးခဲ့ပြီးပြည်တွင်းတိုင်းရင်းသားဒေသများနဲ့နေဆက်ဒေသများကမြန်မာကျောင်းသားရှစ်ဦးကိုဘွဲ့လက်မှတ်တွေအနှင်းချီးမြှင့်ပေးခဲ့ပါတယ်။တရင်းနဲ့စာနယ်ဇင်းအထုပြုဘာသာနဲ့ဘွဲ့ရခဲ့တဲ့မတ်ရွှေစင်ကတော့သူမရဲ့အတွေ့အကြုံကိုအခုလိုပြောပြပါတယ်။
အခုဒီနေ့ကတော့ OUA Vermont Project ပေါ့နော် scholarship program ကနေပြီးတော့သူကနေဆက်မှရှိတဲ့ဒီအထက်တန်းပြီးသွားတဲ့လူတွေအတွက်ပေါ့နော်အသိဉာဏ်ပညာအတွက်ဆက်တင်ဖို့လုပ်ထားတဲ့ program ဖြစ်တယ်။သူကကြတော့မှာရဲ့ဟို online program ပေါ့ online ကနေ internet access ရှိလို့ရှိလို့ရှိရင် internet ကနေတစ်နေ့ဒီ Australia တက္ကသိုလ်တွေကဆရာတွေနဲ့ဟိုလေ့လာသင်ယူလို့ရတယ်ပေါ့နော်။ဆိုတော့ကိုယ်အလုပ်လည်းမပြတ်ဘူးအလုပ်လုပ်ရင်းနဲ့ပဲဒီလိုသင်သွားတယ်အချိန်ပိုင်းသင်ယူလို့ရတယ်လို့အချိန်ကြီးသင်ယူလို့ရတယ်ပေါ့နော်။ဆိုတော့ဒီနေ့မှာသူကအဲ့ဒီ OUA program ကဘွယ်မင်းတင်ပေါ့နော်အဲ့အားလုံးပြီးသွားတဲ့လူတွေက3ချိန်ရှိပြီဒီနေ့က3ချိန်ရောက်ပေါ့နော်။3ချိန်ရောက်မှဆိုလို့ရှိရင်အဲ diploma နဲ့ diploma တော့ခဏပဲတက်ရတယ်အဲ့ diploma နဲ့ပြည်လူ၃ယောက်ပါတယ်။အဲရိုးပွဲပေါ့နော် bachelor ရတဲ့လူက၃ယောက်ပါတယ်။ပြီးလို့ရှိရင်အဲ graduate certificate နဲ့ဒီ master ပေါ့နော်ရတဲ့လူလည်းပါတယ
်။ Australia တက္ကသိုလ်ခုနှစ်ခုမှာတင်ကြားနေတဲ့ဘာသာရပ်တွေတဲကပညာရေးကျန်းမာရေးအပါအဝင်တခြားမိမိနှစ်သက်ရာဘာသာရပ်တွေကိုလည်းသင်ယူနိုင်တယ်လို့လည်းဆက်ပြောပြပါတယ
်။သူကအဓိကကဒီ OUA မှာက Australia တက္ကသိုလ်ရဲ့တက္ကသိုလ်ခုနှစ်ခုကနေပြီးတော့ကိုဝါဒနာပါရပေါ့နော်ကိုစိတ်ဝင်စားရပါလေဒီလေးလို့ရလေ့လာလို့ရတယ်အဲ့ဒီမှာဒီဒီလူမှုရေးပါတယ်ရဲ့ sociology တွေပါတယ်နောက်ပြီးတော့ communication ပါတယ်ရဲ့ public relation လိုမျိုး journalism လိုမျိုးဟာလေ့လာလို့လည်းရတယ်နောက် project management ကိုလည်းလေ့လာလို့ရတယ်ပေါ့နော
်ရိုးရိုးပွဲတင်တဲ့ bachelor degree အတွက်အနည်းဆုံးစာတန်း60ကျော်လောက်ကိုကိုယ်တိုင်ရေးသားပြုစုတင်သွင်းပြီးမှသာဘွဲ့ရရှိခဲ့ကြတာဖြစ်တယ်လို့လည်း Open University Australia ရဲ့Academic Coordinator ဖြစ်တဲ့ဦးသိန်းနိုင်ကလည်းပြောဆိုခဲ့ပါဗျာ။သူတို့အတွက်ဒီဇင်ဘာလ17ရက်နေ့ကထိုင်းမြန်မာနယ်စပ်မှာဘွယ်နှင်းသဘင်အခမ်းအနားကျင်းပပေးခဲ့ပြီး Australia တပ်သူတွေကပမောခတွေကလာရောက်ပေးရခဲ့တာဖြစ်ပါတယ်။ဘွယ်ရကျောင်းသားတွေဟာလူမှုအဖွဲ့အစည်းရဲ့တာဝန်တွေကိုဦးဆောင်ရင်းမိသားစုတွေကိုပြောထောင်ရင်းနဲ့အရေးအသွေးမြင့်တဲ့ဘွယ်တင်နန်းတွေကိုအချိန်ပြည့်အချိန်ပိုင်းတက်ရောက်ခဲ့ကြရတယ်လို့ဒီလိုဘွယ်တွေရရှိဖို့အတွက်အနည်းဆုံး6နှစ်ကနေ7နှစ်လောက်ထိအောင်ကြံမြင့်ခဲ့တာပါရိုးရိုးဘွဲ့တင်တဲ့အတွက်ဘာသာရပ်24ဘာသာကိုသင်ယူခဲ့ရပါတယ်။နှစ်ပတ်တစ်ခါ assignment အစီအစဉ်သုတေသနစာရန်တွေကိုရေးသားတင်သွင်းရပါတယ်။သုံးလတစ်ချိန်လဲရေးဖြည့်တွေကိုလည်းဖြည့်ဆို့ကြရပါတယ်။အခုဖွဲ့ရတဲ့ကျောင်းသားတွေဟာ Australia နဲ့နိုင်ငံတကာကျောင်းသား3000ကျော်နဲ့အတူတပြိုင်တည်းလေ့လာတက်ရောက်သင်ယူခဲ့ရတာဖြစ်ပါတယ်ရှင်
။မအေးအေးမတင်ပြသွားရပါရှင်။VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ပေးနေတဲ့နေစဉ် TV သတင်းလောအစီအစဉ်တွေကိုညနေပိုင်းရေဒီယိုအစီအစဉ် PP ချင်း9နာရီမှာ Asia Set 7 Juru ကနေတိုက်ရိုက်ဖန်ယူကြည့်ရှုနိုင်ပါတယ်။ VOA ရဲ့တိုက်ရိုက်ထုတ်လွှင့်ချက်တွေကို VOA ရဲ့ internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနိုင်တယ်လို့ VOA ရဲ့ YouTube, Twitter နဲ့ Facebook တို့ကနေပြီးတော့လည်းကြည့်ရှုနိုင်ကြပါတယ်ရှင်။ဒီကနေ့ညနေခင်းအစီအစဉ်တွေမကြာခင်ပြီးဆုံးတော့မှာပါ။ကြန့်ရှိနေတဲ့အချိန်တွင်သတင်းအချင်းချုပ်ကို Market Future ကပြောပြပေးပါဦး။
ဘေကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ်က Exxon Mobil ရေနံကုမ္ပဏီရဲ့အရာရှိချုပ် Rex Tillerson ကိုသူ့ရဲ့အစိုးရတက်လက်တဲ့နိုင်ငံခြားရေးဝန်ကြီးအဖြစ်နဲ့ရထားရွေးချယ်လိုက်ပါပြီ။ရုရှားသမ္မတနဲ့ရင်းနှီးသူတူဖြစ်တဲ့ Mr. Tillerson ဟာ Exxon Mobil ရေနံကုမ္ပဏီမှာ42နှစ်ကြာအလုပ်လုပ်ခဲ့တဲ့သူပါ။ကမ္ဘာလုံးဆိုင်ရာကုမ္ပဏီကြီးတစ်ခုကိုလဲပတ်နေတဲ့သူ့ရဲ့ဒီကျွမ်းကျင်အတတ်ပညာတွေဟာနိုင်ငံခြားရေးဌာနကိုအအောင်မြင်မြင်ဦးဆောင်နိုင်မှုအတွက်အင်မတန်အရေးပါတယ်လို့ Trump ကပြောသွားပါတယ်ရှင်။ဒီ dot တွင်းမှာပဲသူ Trump ကနေပြီးတော့ဒီထောက်လန်းရေးအဖွဲ့တွေရဲ့နေစဉ်အစဉ်ခံစားမှုတွေကိုမလိုအပ်ဘူးလို့ရွေးကောက်ခံသမ္မတဒီ Trump ကနေပြီးတော့ပြောဆိုခဲ့တဲ့အပေါ်မှာသမ္မတ Barack Obama ကလည်းတုံ့ပြန်ထားပါတယ်။အကြောင်းအရာတွေအတော်များများကိုကျွမ်းကျင်နှံ့ဆက်တဲ့သူတွေနဲ့စုဖွဲ့ထားတဲ့ဒီ American ထောက်လန်းရေး Agency တွေရဲ့အမြင်သဘောထားတွေကိုမသိဘူးဆိုရင်မမြင်မဆန်းဆန်းတဝါးဝါးနဲ့ American ထောက်လန်းရေး Agency တွေရဲ့အမြင်သဘောထားတွေကိုမသိဘူးဆိုတာကတော့မျိုးဖြစ်လိမ့်မယ်လို့သမ္မတ Obama ကပြောပါတယ်ရှင်။ရှမ်းပြည်မြောက်ပိုင်းမှာဖြစ်နေတဲ့ပြည်ပခါတွေဟာနေဆက်တည်ငြိမ်ရေးကိုထိခိုက်စေနေတာကြောင့်မလို့သက်ဆိုင်ရာဘက်အသီးသီးကနေပြီးတော့ငင်းကြဲရေးအတွက်ဆွေးနွေးအဖြေရှာဖို့မြန်မာနိုင်ငံဆိုင်ရာတရုတ်တန်အမတ်ကြီးဟုန်းလျန်ကဒုတိယတက်မတော်ကာကွယ်ရေးဦးစီးချုပ်ဒုတိယဗိုလ်ချုပ်မကြီးစိုးဝင်းနဲ့တွေ့ဆုံတဲ့အချိန်မှာတိုက်တွန်းသွားပါတယ်။ပြည်ပခါမှာပါဝင်နေတဲ့အဖွဲ့အစည်းတွေအနေနဲ့အမြန်ဆုံးအပြစ်ကတ်ရစေကြဖို့တိုက်တွန်းပြီးတော့မြန်မာနိုင်ငံမြောက်ပိုင်းရေးကိစ္စဟာအမျိုးသားပြန်လည်သိမ်းပြန်ရေးကိစ္စဖြစ်တာကြောင့်မလို့စစ်ပွဲတွေနဲ့ပြဿနာတွေကိုဖြေရှင်းလို့မရဘူးလို့တရုတ်တန်အမတ်ကြီးကပြောတဲ့အကြောင်းကိုတော့ရန်ကုန်တရုတ်တန်ရုံးကသတင်းကြေညာချက်ထုတ်ပြန်ထားပါတယ်ရှင်။မြောက်ကိုရီးယားနိုင်ငံအပေါ်မှာနောက်ထပ်ပိတ်ဆို့တံခတ်မှုအသစ်တွေချမှတ်သွားဖို့တောင်ကိုရီးယား၊အမေရိကန်နဲ့ဂျပန်နိုင်ငံတွေကမြောက်ကိုရီးယားနျူကလ িয়ার ဆိုင်ရာအထူးကိုယ်စားလှယ်တွေဒီကနေ့ပဲကတိပြုလိုက်ကြပါရစေ။
ထရင်အချင်းချုပ်ကိုမခင်ဖြူတွေကပြောပြပေးခဲ့တာပါဒီညနေအတွက်စီစဉ်ထုတ်လို့ရမှုကမတငိထားဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Audrey Rodriguez ဖြစ်ပါတယ် VOA American အသံညဘက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်ည9:30ထိလိုင်းဒိုမီတာ24 25 51နဲ့လိုင်းလမီတာ190ရောကနေတရက်ထုတ်လွှင့်ပေးသွားအောင်ပါတောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျမ်းမာရှင်လမ်းပါစေရှင် VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမနန်းလာပါ
This program has come to you from the Voice of America, Washington.